တမခီစဉ်ရဲ့အဓိကအကြောင်းအရာဟာမြကြီးနားမြို့လေကုန်းရပ်ကွက်မှာမူရင်စေဝါဖြတ်သူတွေအတွက်ပြန်လည်ထူထောင်ရေးစခန်းဖွင့်လာဖို့တက်ရောက်မေးခွန်းပြောဖို့ဖြစ်ပါတယ်။
ဒီစကန်ကိုဒေါက်ခင်ကြီးဖောင်ဒေးရှင်းကလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနကိုလွှဲပြောင်းလှူဒါန်းခဲ့တာလည်းဖြစ်ပါတယ်။ဒီမိုးရေးစေဝါဖြတ်သူများစခန်းကိုဒေါက်ခင်ကြီးဖောင်ဒေးရှင်းကလှူဒါန်းနိုင်အောင်ကူညီပေးတာဟာချက်သမရနိုင်ငံကဖြစ်တယ်လို့ဒေါန်ဆန်းစုကြည်ကပြောပါတယ်။ဒေါက်ခင်ကြီးဖောင်ဒေးရှင်းကိုဒီဟာဒီနိုင်အောင်လို့၆ပတ်နေရတော့
င်ပေါ်မှာမိတ်ဆွေတို့ဆက်ဆံခဲ့တာတစ်ပေါင်းများစွာရှိပါတယ်။ဒီလိုနိုင်ငံရဲ့ခက်ခဲတွေကိုအမြဲပဲနားလည်စွာနဲ့ပူးပေါင်းပြီးတော့ဆောင်ရွက်ပေးတာ၊ကူညီပေးတဲ့ဟာဟာပြည်ပေးတဲ့နိုင်ငံတစ်ခုထဲမှာဆိုရင်ဒီချိတ်နိုင်ငံမှာပါပါတယ်။ကျမတို့ Dopeci Foundation ကချိပါလို့နိုင်ငံချမ်းမြေတွေမှာပြုမှုအစီအစဉ်နေတဲ့ငွေစေဝါဖြတ်သူများစခန်းတွေအတွက်လည်းလူကြောင်းဖို့အစီအစဉ်တွေရှိပြီးပါပြီ။
ကြောင်စန်းစုကြည်ဟာမနက်ပိုင်းမှာမြကြီးနားမြို့ရွှေဆက်ရက်ကွက်မှာဒေါခင်ကြီးဖောင်ဒေးရှင်းကပဲဖွင့်လှစ်ထားတဲ့ဆော့လော်လာချင်ဒေတာကစစ်ဆောင်ကျောင်းသူကျောင်းသားတွေနေထိုင်နေကြတဲ့စာသင်ကျောင်းကိုတွားရောက်ခဲ့ပြီးကလေးငယ်တွေကိုကျောင်းသုံးပလာစာအုပ်နဲ့စောင့်တွေလှူဒန်းခဲ့ပါတယ်။ဒါအပြင်စစ်ဆောင်ဒုက္ခသည်တွေနေထိုင်အလုံးလောက်ကိုင်းနေကြတဲ့စိန်ဂျိုးဆက်စခန်းကကချင်ရိုးရရကန်ယုံကိုလည်းတွားရောက်လေ့လာခဲ့ပါတယ်။နေ့လယ်မှာတော့စစ်ဆောင်စခန်းကကျောင်းသူကျောင်းသားတွေနဲ့အတူနေ့လယ်စာစားခဲ့ပါတယ်။သူမခီးစင်တဲ့ကအဓိကအကြောင်းအရာဖြစ်တဲ့မိုးရစေဝါဖြတ်သူများပြန်လဲထူထောင်ရေးစခန်းဖွင့်ပွဲမှာဒေါံစန်းစုကြည်ပြောခဲ့တဲ့အဖွင့်အမှားစကားတွေကတချို့ကိုပြောပြရမယ်ဆိုရင်မိုးရစေဝါဆွဲနေသူတွေကိုစီးပြက်အောင်မိသားစုအတိုင်းအဝိုင်းကကူညီပေးဖို့လိုကြောင်းနဲ့စီးသုံးသူတွေကိုထောင်ထဲထည့်မယ်ဆိုရင်ထောင်မဆန့်ယုံသာရှိမယ်လို့သူမကပြောပါတယ
်။ကမ္ဘာလုံးကလည်းသိနေပါပြီ။ကျမတို့ရဲ့စီးသူကြီးသားတွေလည်းသိဖို့အချိန်တန်ပါပြီ။မူရစေဝါကိုသိပညာနဲ့ဖြတ်ပြီးတဲ့အခါဆက်ပြီးတော့ဖြတ်နေအောင်လို့ဆိုတာအတိုင်းဝိုင်းကလူတိုင်းဝိုင်းကမိမိရဲ့ပုံရင်းရဲ့အကူကြီးမှဖြစ်ပါတော့ဖြတ်ပြီးတော့မူရစေဝါလုံးလို့ရှိလို့ရှင်ဖြတ်ပြီးထောင်ထဲထည့်မယ်ဆိုလို့ရှင်ထောင်မနေရာမလောက်လို့မရှိလိမ့်မယ်ဒီလိုမျိုးမနည်းတဲ့အခါတော့ဖြတ်လို့မရတော့
မြန်မာနိုင်ငံဟာမူရစေဝါသုံးဆွဲသူတွေကိုခွဲခြားဆက်ဆံမှုအ ਨੇ ဆုံးနိုင်ငံထဲမှာပါဝင်တယ်လို့ကြားသိထားရတာဟာဝမ်းသာစရာတစ်ခုဖြစ်ကြောင်းလဲသူမကပြောပါတယ်။ဈေးတစ်ခါဆွဲပြီးပြီဆိုရင်တဘဝလုံးစိုးကျိုးတက်ရောက်မှုတွေရှိနိုင်တာကြောင့်ကလေးငယ်တွေဈေးမဆွဲအောင်မိဘဆရာသမားတွေကတတိထားစောင့်ကြည့်ပေးဖို့ကိုလည်းသူမကတိုက်တွန်းခဲ့ပါတယ်။တစ်ဖက်မှာလည်းလာမယ့်နိုဝင်ဘာလ3ရက်နေ့ကျင်းပမယ့်ဂျာဖြတ်ရွေးကောက်ပွဲမှာကချင်ပြည်နယ်ဟာအမျိုးသားလက်တော်မဲဆန္ဒနဲ့တနေရာလက်လက်နေလို့ဂျာဖြတ်ရွေးကောက်ပွဲကျင်းပရမယ့်ပြည်နယ်ဖြစ်နေပါတယ်။ဂျာဖြတ်ရွေးကောက်ပွဲကျင်းပဖို့နှစ်ပတ်အလိုမှာဂျာဖြတ်ရွေးကောက်ပွဲကျင်းပမယ့်ဒီပြည်နယ်ကိုအတိုင်းမင်္ဂပုဂ္ဂိုလ်အနေနဲ့မတွားရောက်သင့်ဘူးဆိုပြီးရှုမြင်သူတွေလည်းရှိပါတယ်။ဒေါံစန်းစုကြည်ရဲ့မြကြီးနားခီးစဉ်အတွင်းတွားရောက်ဝင်းရံခဲ့တဲ့အမျိုးသားလက်တော်ကိုယ်စားလှယ်ဦးခင်မောင်မြင့်ကဒေါံစန်းစုကြည်ဟာမြကြီးနားကိုပါတီစည်းရုံးရေးအတွက်လာရောက်တာမဟုတ်ကြောင်းပြောပါတယ်
။အေးသူကတော့ဘာမှမပြောပါဘူး။အကြီးကတော့ပါတီစည်းရုံးရေးလာတာမဟုတ်ဘူးလေ။သူကလေးသူငယ်သူပါတို့နောက် ITB camp တို့နောက်ပြီးတော့မှဒီ Token G Foundation လွှဲအပ်တဲ့ဟာတွေပဲလုပ်တာပေါ့လေ။တရားလေးလည်းအဆောက်အဦလည်းပြီးတော့သူကလွှဲအပ်တဲ့ပုံစံလေးလုပ်တာပါပဲဒါအကြီးကပါဘူး။
နိုင်ငံတော်အတိုင်းအမြင်ကပုဂ္ဂိုလ်ဒေါံစန်းစုကြည်ရဲ့ခီးစဉ်မှာနိုင်ငံတော်အတိုင်းအမြင်ရုံညွှန်ကြားမှုချုပ်ဦးစော်ထေးလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာခြားခြားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးတို့လိုက်ပါသွားသလိုကချင်ပြည်နယ်အစိုးရအဖွဲ့ဝန်ကြီးတွေလည်းလိုက်ပါခဲ့ကြောင်းပါရှင်။